ောက်ကြနေ့သကောင်းရံအချိန်ကမှနိုင်ငံအစ်တစ်ခုအဖြစ်ကမ္ဘာမှာပေါ်ပေါက်လာခဲ့တဲ့တောင်ဆူဒန်သမ္မတနိုင်ငံကိုအသိမှတ်ပြုတဲ့နိုင်ငံတွေရှိလာနေပါပြီ။ American, Britain, Russia နဲ့တရုတ်စတဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအပါအဝင်နိုင်ငံ15ခုကတောင်ဆူဒန်ကိုနိုင်ငံတစ်ခုအဖြစ်အသိမှတ်ပြုထားပြီလို့ The Sudan Tribune သတင်းစာမှာဖော်ပြထားပါတယ်။မြန်မာကစပြီးတော့နိုင်ငံအစ်ပေါ်ပေါက်လာတဲ့အကြောင်းတရားဝင်လွတ်လပ်ရေးနေ့ခန်းနာကိုတောင်ဆူဒန်မြို့တော်ဂျူဘာမှာကျင်းပခဲ့တာပါ။အမေရိကန်သမ္မတဘာရက်အိုဘားမားကလည်းနိုင်ငံသားတစ်ခုမွေးဖွားလာတာကိုကြိုဆိုတယ်ဆိုတဲ့အကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။နိုင်ငံကိုအပြင်းထန်စ조사ပြီးတော့ထူထောင်ကြတဲ့နေရာမှာအမေရိကန်ဟာတောင်ဆူဒန်ပြည်သူတွေရဲ့လုပ်ဖော်ကင်ဘက်ဖြစ်လာပါလိမ့်မယ်လို့လည်းသမ္မတအိုဘားမားရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။နိုင်ငံသားအဖြစ်အသိမှတ်ပြုတဲ့ထဲမှာဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်၊ရုရှားသမ္မတဒီမီထရီမေဗီယက်ဒက်ဖ်နဲ့အိန္ဒိယ၊အစ္စရေး၊ကင်ညာနဲ့ပြည်သစ်နိုင်ငံကခေါင်းဆောင်တွေကလည်းကြေညာချက်တွေကိုအသီးသီးထုတ်ပြီးတော့ကျိုးစိုးအတိမတ်ပြတဲ့အကြောင်းပြသခဲ့ကြပါတယ်။တရုတ်ဟာအရင်ဆူဒန်နိုင်ငံဘဝမှာကတည်းကယဉ်နီးခဲ့ပြီးတဲ့နိုင်ငံဖြစ်ပြီးတော့အခုတောင်ဆူဒန်ကနိုင်ငံအသစ်ဖြစ်လာတော့လဲငြိမ်းချမ်းရေးနဲ့ဆက်ဆံရေးတွေကောင်းမွန်အောင်အားဆက်ပြီးတော့လှုပ်ဆောင်သွားပါမယ်လို့ဆိုပါတယ်။တရုတ်နိုင်ငံဟာဆူဒန်ကထွက်တဲ့ရေနံတွေကိုအထူးဝယ်ယူနေတဲ့နိုင်ငံဖြစ်ပြီးတော့ရေနံထုတ်လုပ်ရေးလုပ်ငန်းတွေကြောင့်တောင်နဲ့မြောက်ဆူဒန်နိုင်ငံကြားတင်းမာမှုတွေရှိလာမှာကိုလည်းစိုးရိမ်နေတဲ့နိုင်ငံပါရေနံထွက်တဲ့နေရာအများစုကတော့တောင်ဆူဒန်ဘက်မှာရှိနေပါတယ်။ဒါပေမဲ့အခုချိန်ထိတော့ရေနံထွက်လို့ရေးတွေကိုနှစ်နိုင်ငံကြားဘလို့မျှဝေလုပ်ကင်ကြမလဲဆိုတာနဲ့နေဆက်တတ်မှတ်ရေးကိစ္စတွေကိုတော့မဖြေရှင်းရသေးပါဘူး။